စမပြတ်မိုးကြီးနေခဲ့တဲ့စွန်လိုင်းလရက်တရက်မှာကျွန်တော်ဘကိုးမြို့နယ်ကပြမုံကြီးကျေးရွာကိုရောက်သွားခဲ့ပါတယ်။တကောင်းလုံးဖိုးဖွဲဖြူဖြူဖြစ်နေတဲ့စံသားတွေနဲ့အတူမျက်မှန်ထူထူတက်ဆင်ထားရင်ကျွန်တော်တို့အလာကိုစောင့်နေသူကတော့အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးအောင်ရွှေပါ။ဘကိုးညောင်လေးပင်သွားတဲ့ကားလမ်းမကြီးရဲ့ဘေးတစ်ဖက်မှာအင်ဂျီတထောင်လောက်နေထိုင်တဲ့ပြမုံကြီးကျေးရွာရှိပါတယ်။အဲ့ဒီရွာဝင်လမ်းကနေ9မိနစ်ခန့်လမ်းလျှောက်သွားရင်တော့အမျိုးတွေစုပေါင်းနေထိုင်တဲ့ခြံဝင်းကြီးဟာနိုင်ငံရေးအကျဉ်းသားဟောင်းဦးအောင်ရွှေနေထိုင်တဲ့နေအိမ်မှာတာသမီကြောထောက်နောက်ခံမရှိတဲ့အတွက်ဦးအောင်ရွှေကိုဆွေမျိုးရင်းချတအုပ်ကသူတို့ရဲ့နေအိမ်မှာကျွေးမွေးပြုစုထားတာပါ
လရှိကျွန်တော်နေတဲ့ဟာအကိုကြီးရဲ့သားအကြီးဆုံးဦးကြည်သိမ့်နဲ့နေထိုင်နေတာအကောင်စားအရာသူတို့ပဲတာဝန်ယူရတာပါပဲဦးလည်းဘာမှမလုပ်နိုင်တော့ဘူးကိုရအိမ်မှာခလေးအကြောင်းကျိုးအကြောင်းမို့ဒါတော့သူတို့ကိုပိုင်းပို့နိုင်တယ
်ဦးအောင်ရွှေဟာလယ်သမားမိဘနှစ်ဦးကမွေးဖွားလာခဲ့ပြီးမိခင်ဖြစ်သူရဲ့ကျေးဇူးကြောင့်အထက်တန်းပညာကိုပြီးဆုံးအောင်ပညာသင်ကြားနိုင်ခဲ့ပါတယ်။1980ပြည့်နှစ်မှာတော့တရွာတဲ့အတူကြီးပြင်းခဲ့တဲ့ငယ်တငယ်ချင်းတရားလွှတ်တော်ရှေ့နေတူရဲ့အကူအညီနဲ့ရန်ကုန်မြို့ကိုတက်လာခဲ့ပြီးတမိုင်းချီမြင်ဆက်ယုံမှာအလုတ်သမားအဖြစ်ဝင်ရောက်လုပ်ကိုင်ခဲ့ပါတယ်။တမိုင်းချီမြင်ဆက်ယုံမှာအလုတ်လုပ်နေရင်1984အလုတ်သမားရေးခက်မှာဦးအောင်ရွှေပါဝင်ခဲ့ပါတယ်။တမိုင်းချီမြင်တဲ့အထည်ဆက်ယုံဟာမြမဆိုရှယ်လက်လမ်းစဉ်ပါတီအစိုးရပိုင်းဆက်ယုံတစ်ခုပါဆက်ယုံအလုသမားတွေရဲ့တသက်ချောင်းချီရဲ့အတွက်ပုံမှန်ရောင်းချပေးနေတဲ့စံနှစ်ပြည်နဲ့အလုသမားတွေရဲ့ဖယ်ရီအချိုးပို့ကိုဥနေဝင်အစိုးရကရုတ်တရက်ဖျက်တောက်ခဲ့ရာကဆက်ယုံအလုသမားတွေတပိတ်မှောက်ခဲ့ကြတာပါအဲ့ဒီအချိန်ကဦးအောင်ရွှေဟာတမိုင်းချီမြင်ဆက်ယုံဝါဖန်ဌာနရဲ့အလုသမားတူအဖြစ်တပိတ်တိုက်ပွဲဆင်နွှဲခဲ့တာပ
ါစပြီးတော့အရေးကြီးနေဖြစ်တာအထက်ဗမာနိုင်ငံသခိုင်းလို့ပလိတ်တို့ရွာထောင်မီးရတာဇက်ကောင်ဆက်လို့ပါတော့စကြတာလေဒါတွေကဒီဇိုင်းဒီလုံးအတိုင်းတရာတို့ဝိုင်းလုံးမှဖြစ်မယ်ဆိုပြီးတော့ဂျွန်လာကားနေမှာကြတော့အကုန်ဆန်သားပြမှာပဲဆိုပြီးတော့အဲ့ဒီညနေမှာပဲတပိတ်ကိုစလိုက်တာပဲအဲ့ဒီကနေပြီးတော့တပိတ်ချင်းဆက်တပိတ်စဖြစ်သွားတာပဲ
1986ခုနှစ်မှာမိခင်ဖြစ်သူကိုရန်ကုန်မြို့ကိုခေါ်လာခဲ့ပြီးတားမိနှစ်ယောက်အတူနေထိုင်မှုအတွက်လက်သမားအလုံးနဲ့ညဆောင်အလုပ်တွေကိုလုပ်ကင်ရင်းတစ်ဖက်မှာလည်းနိုင်ငံရေးလှုပ်ရှားမှုတွေကိုအခြားအလုပ်သမားခေါင်းဆောင်တွေနဲ့အတူပါဝင်လှုပ်ရှားခဲ့ပါတယ်ဦးတန့်အေးခင်း1985ခုနှစ်ရန်ကုန်တက္ကသိုလ်ကျောင်းပေါင်းစုံအထွေထွေတပိတ်နဲ့1986ခုနှစ်မှိုင်းရပြည့်အရေးခင်းတွေမှာကျောင်းသားတွေနဲ့အတူပူးပေါင်းလှုပ်ရှားခဲ့တာကြောင့်ဦးအောင်ရွှေတယောက်အာနာပိုင်တွေရဲ့အကြိမ်ကြိမ်ဖမ်းဆီးထိန်းသိမ်းခြင်းကိုခံခဲ့ရပါတယ
်။84ဂျွန်လုံးမားအရေးခင်းပြီးတော့ဆက်ဦးစစ်တပ်နဲ့ဝိုင်းပြီးတော့အလုံးသမားကောင်းဆောင်တွေဆွဲကြတယ်။ဦးသားအရေးခင်းပြီးတော့လည်းအဲ့လိုပဲလိုက်ပြီးတော့ဆွဲတယ်။ဆက်ကင်းဂျွန်ပြီးတဲ့အခါကျဆက်ရော်နေလာတော့ထောက်လိုက်ခေါ်ကဖမ်းသွားတာ။နောက်ကဖမ်းဆောင်ရတာတော်စုလို့ NLD ဂန္ဒီခမပြည်ညာစရန်တို့လှုပ်ရှားနေကြပါအောင်ဂန္ဒီခမမတိုင်ခင်တပတ်လောက်လုံးမှာဦးအိုအရန်နေထောက်လိုက်ခေါ်ပဲလာဆွဲသွားတယ
်1980ပြည့်နှစ်မှာတော့ဂိုင်းပေါင်းဆောင်တန်ခအစီဝေးကြီးအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အထိမ့်မတ်အနေနဲ့ဦးနေဝင်းအစိုးရကအကျဉ်းသားတွေကိုလွတ်ငင်းချမ်းသာခွင့်ပြုခဲ့ရမှာចောင်းသားအလုသမားနိုင်ငံရေးသမားတွေလည်းလွတ်မြောက်ခဲ့ပါတယ်အဲ့ဒီအထဲမှာဦးအောင်ရွှေတို့နဲ့တပိတ်တိုက်ပွဲအတူဆင်နွှဲခဲ့ကြတဲ့1984ခုနှစ်အလုသမားခေါင်းဆောင်တွေလည်းပါဝင်လာခဲ့ပါတယ်။အဲဒီနောက်ဇွန်6ဆိုတဲ့အလုသမားအဖွဲ့ကိုဖွဲ့စည်းခဲ့ရမှာဦးအောင်ရွှေလည်းပါဝင်လာခဲ့ပါတယ်။1989ခုနှစ်မှာတော့ဦးနေဝင်းအစိုးရက25ကျက်တန်35ကျက်တန်နဲ့85ကျက်တန်တွေကိုတရားမဝင်ငွေစက်ကိုအဖြစ်ကျင်ညာခဲ့ရာကဦးနေဝင်းအစိုးရပေါ်လူရန်စားအသီးသီးရဲ့မကျင်တဲ့ချက်တွေပေါ်ထွက်လာခဲ့ပါတော့တယ်။အဲဒီအချိန်ကလေးကစလို့အာဏာရှင်လက်အောက်နေခဲ့ရတဲ့လူတို့ရဲ့အပူမိဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားမှုကြီးဖြစ်တဲ့အထိအချိန်ကောင်းလာခဲ့ပါတယ်။အရေးခင်းပြီးနောက်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးဖို့1990ရွေးကောက်ပွဲတရက်နိုင်ငံမှာဖြစ်လာခဲ့ပါတယ်။နိုင်ငံရေးလှုပ်ရှားသူအများပြားလဲပါတီနိုင်ငံရေးဘက်ကိုကူးပြောင်းလာခဲ့ကြရမှာဦးအောင်ရွှေလဲပါဝင်လာခဲ့ပါတယ်။အဲ့ဒီနောက်မှာတော့1986ခုနှစ်မှိုင်းရပြည့်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ဦးတင်အေးကျူနဲ့ဦးသိန်းသန်းဦးတို့ဦးဆောင်တဲ့အမျိုးသားတပ်ပေါင်းစုပါတီကြီးမှာဦးအောင်ရွှေတယောက်ဗဟိုအလုံးမှုဆောင်ကော်မတီတောင်းဝင်ထမ်းဆောင်ခဲ့ပါတယ်။90ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးကြိုးပမ်းနေချိန်မှာပဲဦးအောင်ရွှေတို့ရဲ့အမျိုးသားတပ်ပေါင်းစုပါတီကြီးကိုဘကဘရီရဲ့ UG ပါတီတစ်ခုဖြစ်စစ်အစိုးရကကွန်မြူနတီစိတ်ကပ်ပြီးဖျက်သိမ်းလိုက်ပါတော့တယ်။ဦးအောင်ရွှေလည်းဖမ်းဆီးခံခဲ့ရပါတယ်။
မျိုးသားနိုင်ငံရေးတပ်ပေါင်းစုဆိုပြီးတော့ပါတီတစ်ခုထောင်တယ်လေလူစုလူသားသားအလွာအသီးသီးနဲ့ဖွဲ့စည်းထားတဲ့ပါတီငယ်လေး၅ခုစုပြီးတော့တပ်ပေါင်းစုဖြစ်နေဖွဲ့ထားတာဦးက
အမျိုးသားနိုင်ငံရဲ့အလုံးသမားအင်အားစုပါတီရဲ့အထူးလူအသေးအမှုဖြစ်တယ်တပ်ပေါင်းစုတစ်ခုလုံးရဲ့ဘောအလုံးဆောင်ဖွဲ့ဝင်တစ်ခုလည်းဖြစ်တယ်ကိုယ်စားကုန်းရဲ့ရွေးကောက်ပွဲမတိုင်ခင်တလားလောက်လို့ကြတော့ပါတီကိုမတရားစေချင်ကြဖြတ်သိမ်းပြီးတော့ဖမ်းဆီးခံရတယ်ထောက်လိုင်းချောက်ကဖမ်းတာပေါ့အဲ့ဒီအချိန်မှာတော့တခွန်တေပုံမှန်နဲ့ကိုယ်ထောင်ငါးနှစ်ချလိုက်တယ်ထောင်900ကုစားငါးခု ီပြင်ပုံကြီးကြီးရွာမှာပြန်အခြေချနေခဲ့တာအခုဆို15နှစ်ကျော်ရှိခဲ့ပါပြီ။ဦးအောင်ရွှေတယောက်လက်ရှိမှာတော့နှလုံးသွေးကြောချင်းယောဂါကိုခံစားနေရသလိုအယိုးတိပီယောဂါအခန်းကြောင့်ခါယောဂါဝေဒနာလည်းခံစားနေရပါတယ်။လက်ရှိမှာတော့သူ့ကိုနေအိမ်မှာကျွေးမွေးပြုစုစောင့်ရှောက်ထားတဲ့တူဖြစ်သူရဲ့သားသမီးတွေကိုကျောင်းဖို့ကျောင်းကျူလုပ်ပေးနေရင်သူ့ရဲ့ဘဝကိုဖျက်ဆီးနေတာပါ။ကျွန်တော်တို့သူ့အိမ်ကပြန်ထွက်လာချိန်မှာတော့မိုးကြီးလွန်းလာကြောင့်ရေကျော်နေတဲ့ရွာလမ်းလေးကနေရန်ကုန်ပြန်ဖို့ကားခိတ်ကိုပစိုးတူတူဝစ်ပြီးလိုက်ဖို့ပေးရှာတဲ့ကျွန်တော်အဖိုးအရွယ်ဦးအောင်ရွှေရဲ့အဲဝက်ကြေပွမှုကိုတော့ကျွန်တော်အားတုံအားနာဖြစ်မိပါတယ်။ရန်ကုန်ပြန်ဖို့ခရီးတစ်ထောက်စီးရမယ်မော်တော်ဆိုင်ကလေးထွက်ခွာချိန်မှာတော့ဦးအောင်ရွှေရဲ့နှုတ်ဆက်အကြည့်တွေနဲ့လက်ပြနှုတ်ဆက်ရင်ကျွန်တော်မျက်စိထဲမှာတကောင်းလုံးဖွဖွဖြူဖြူဖြစ်နေတဲ့မြင်ကွင်းတစ်ခုတဖြည်းဖြည်းပျောက်ကွယ်သွားခဲ့ပါတော့တယ်ခင်ဗျာ။